ဂျာမနီနိုင်ငံမှာအသက်60အရွယ်အမျိုးသားတူဟာကိုဗစ်ကာကွယ်ဆေးအကြိမ်ပေါင်း90ထိုးပြီးဆေးထိုးပြီးကြောင်းလက်မှတ်တွေကိုဆေးမထိုးလူသူတွေလင်ညာအသုံးပြုနိုင်အောင်ရောင်းစားခဲ့ပါတယ်။ဂျာမနီနိုင်ငံရဲ့ပုဂ္ဂိုလ်ရေးဆိုင်ရာစီမံအရာနာမည်ဖော်ပြမှထားတဲ့အဲ့ဒီလူဟာဂျာမနီအစီပိုင်းဆက်ကစွန်ပြည်နယ်ကိုဗစ်ကာကွယ်ဆေးထိုးစခန်းတွေမှာလက်နက်ချီနေထိုင်ပြီးဆေးထိုးမှုကြင်ငင်ခံယူနေခဲ့တာဂျာမန်ရဲတွေဒီလာအတွင်းပေါ်ထုတ်နိုင်ခဲ့တဲ့အချိန်အထိပဲလို့ဂျာမန်သတင်းဌာန DPA ကတင်းတင်းနေနေမှာရေးသားပါတယ်ဒီလူကိုထိနေချခြင်းမရှိပေမဲ့ကာကွယ်ဆေးထိုးကပြားတွေကိုခွင့်ပြုချက်မဲ့ထုတ်ပေးမှုအထောက်အထားအတူပြုလုပ်မှုနဲ့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုပြုလုပ်နေပါတယ်ရဲတွေဟာနာမည်ဖော်ပြမထားတဲ့ဆေးထိုးကြောင်းကပြားအများအပြားကိုသူစီကစင်စီရမိခဲ့ပြီးတော့ပြစ်မှုဆိုင်ရာဥပဒေကြောင့်ရအရေးယူဖို့စတင်ဆောင်ရွက်နေကြပြီလည်းဖြစ်ပါတယ်အမျိုးအစားအများအပြားပါဝင်တဲ့ကိုဗစ်ကာကွယ်ဆေးအကြိမ်ပေါင်း90ခန်းထိုးနှံမှုကိုခံယူခဲ့တဲ့အတွက်ဒီအမျိုးသားရဲ့ကျန်းမာရေးအပေါ်မှာဘယ်လိုဖျက်ယောက်မှုရှိနိုင်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး